လွတ်လပ်စွာစူဝေးဆန္ဒပြခွင့်ကိုထိန်းချုပ်ကန့်သတ်ထားတဲ့ငြိမ်းစုစီဥပဒေပြင်ဆင်ချက်မူကြောင်းအမျိုးသားလွှတ်တော်မှအတည်ပြုခဲ့ပြီးလာမယ့်သတင်းပတ်ထဲကျရင်တော့ပြည်သူ့လွှတ်တော်မှဆွေးနွေးမဲခွဲဆုံးဖြတ်မယ်လို့မျှော်လင့်ရပါတယ်။ဒီမူကြမ်းပေါ်တက်ကြွလှုပ်ရှားသူတွေဘက်ကအပြင်းထန်ဝေဖန်နေကြသလိုလွှတ်တော်တွင်းမှာလည်းကန့်ကွက်မှုတွေရှိနေတာကြောင့်လာမယ့်ပြည်သူ့လွှတ်တော်မှာဒီကိစ္စဟာအတော်လေးအခြေတင်ဖြစ်မဲ့အနေအထားဖြစ်ပါတယ်။တစ်ချိန်တည်းမှာပဲဒီမူကြမ်းပေါ်ကန့်ကွက်လှုပ်ရှားမှုတွေလည်းရန်ကုန်မြို့မှာဒီကနေ့လှုပ်ကြတဲ့အကြောင်းမဆွမွန်စူးစီးတင်ပြထားပါတယ်
။ဟုတ်ပါတယ်။ဒီမိုကရေစီစံနှုန်းနဲ့မကိုက်ညီဘဲနဲ့နိုင်ငံသားတွေရဲ့လွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်အခြေခံလူ့ခွင့်ရေးကိုထိပါစေတယ်။ဒီမိုကရေစီနောက်ကျောင်းပြန်စေတယ်လို့ရပ်ဖတ်အဖွဲ့အစည်းတွေဒီမိုကရေစီအင်အားစုတွေနဲ့ပြည်သူလူထုကဆန္ဒပြဝေဖန်ကန့်ကွက်နေတဲ့ကြားကပဲအမျိုးသားလွတ်တော်မှအတည်ပြုခဲ့တဲ့ငြိမ်းချမ်းစီဥပဒေပြင်ဆင်ချက်ဥပဒေချမ်းကိုပြည်သူလွတ်တော်မှဆွေးနွေးနိုင်မှုတက်မတော်သားကိုယ်စားလှယ်အယောက်60နဲ့ပြည်သူလွတ်တော်ကိုယ်စားလှယ်20ကိုယ်စားလှယ်ပေါင်း80တင်သွင်းမဲ့အဆိုကိုစတင်ဆွေးနွေးခဲ့ကြပြီဖြစ်ပါတယ်။မကြခင်ပြည်သူလွတ်တော်မှဆွေးနွေးအတည်ပြုဖို့ရှိတဲ့ငြိမ်းချမ်းစီပြင်ဆင်ချက်ဥပဒေချမ်းနဲ့ပတ်သက်လို့တက်မတော်သားကိုယ်စားလှယ်တွေအပါအဝင်ပြည်သူလွတ်တော်ကိုယ်စားလှယ်တချို့ကတော့လုံးဝပယ်ဖြတ်ဖို့ပြင်ဆင်တဲ့ဥပဒေချမ်းနဲ့မှထုတ်ပယ်ပေးဖို့အဆိုတွေကိုပါတင်သွင်းဖို့ပြင်ဆင်နေကြတယ်လို့ကိုရိုင်းအဆိုတင်သွင်းမှုရှိတဲ့ရခိုင်မျိုးသားပါတီ ANP ရဲ့မြေပုံမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေးတန်းကပြောပြပါဗျ
။နောက်ကလက်မဲကြီးတွေဆိုတော့သူတို့အများအားပြောပြောနေတဲ့လူတွေပါဝင်ပတ်သက်မှုကိုစိုးရင်ပြီးတော့ဒီလူတွေမြောက်ပြီးရင်နိုင်ငံတော်ဆွေးနွေးဖို့အချိန်ပြည့်မယ်။နိုင်ငံဆွေးနွေးရေးလုံခြုံရေးဆောင်ရွက်တွေပြည့်စုံသွားမယ်။အဲ့လိုကြောင့်စိုးရင်ပြီးတော့ဒီဥပဒေကိုပြတ်ထမ်းမယ်လို့ကျွန်တော်တို့ကမြင်တယ်။မြင်းစုစီဥပဒေတက်ဝင်ထုတ်ချဖို့ရှိရင်ပြည်သူတွေဝိုင်းရံပြေးဖို့လိုတယ်။အခြေအနေနဲ့နေသားကျလာပြီးတော့ရွေးချက်ကောင်းတွေနဲ့ချစ်လာဖို့အဲ့ဒီအချိန်ကာလမဆောင်မနေဒီလိုစိုးရင်စိမ့်နဲ့ပြတ်ထမ်းလိမ့်ခြင်းကိုကျွန်တော်တို့ကဒါကောင်းကျိုးတဲ့ဆူကျိုးကိုဖြစ်တယ်။အဲဒီမိုကရေစီနောက်ပြန်ဆုတ်တယ်။နိုင်ငံသားရေးကိုကန့်တတ်တယ်ဆိုပြီးတော့လူတွေကစိတ်မှမခံစားနိုင်လို့ဒီဥပဒေကောင်းစီရှင်လို့ကျွန်တော်တို့ဆန္ဒပြထုတ်ကြတာလို့မြင်တယ်။ကျွန်တော်တို့ကဒီဥပဒေကိုကောင်းစီရှင်လို့ကိုအစိုးရမဟုတ်ဘူး။ဘယ်အစိုးရဖြစ်ဖြစ်ဒီတရားမှန်ဆန်းစီရှင်လို့ဟာလားကိုအစဲတူးလဲဆိုတာနိုင်ငံရေးမှာတော့ရှိတာပေါ့အဲ့ဒါမျိုးဖြစ်စီရှင်နဲ့အမိုင်းကြောင်းကောင်းစီရှင်လို့ဥတွေကောင်းစီရှင်လို့ကျွန်တော်တို့ကလည်းအဲ့ဒါကိုပြင်ဆင်ဖို့ဆွေးနွေးတာဖြစ်ပါတယ်ဗျာနော
်ပြည်သူတွေကရွေးချယ်တင်မြောက်လိုက်တဲ့ပြည်သူကိုယ်စားလှယ်တွေအနေနဲ့ပြည်သူအတန်းကိုနားထောင်ပေးဖို့ပြည်သူအတန်းလွှတ်တော်အတန်းဆိုတာနဲ့အညီပြည်သူတွေရဲ့နိုင်ငံသားခွင့်ရေးဒီမိုကရေစီစံနဲ့မညီတဲ့ဥပဒေကိုဆန္ဒပြကန့်ကွက်မှုတွေကိုလည်းအလေးထားဖို့လိုတယ်လို့ငြိမ်းစုစီပြင်ဆင်သည့်ဥပဒေချမ်းဖြတ်သိရေးလှုပ်ရှားဆောင်ရွက်နေတဲ့လူခွေလှုပ်ရှားသူတို့လည်းဖြစ်တဲ့မတ်တင်စာရှင်လေးကြီးကပြောပါတယ
်ပြည်သူ့လွှတ်တော်မှာလူငင်းအားလည်းပုံများတယ်လို့နောက်ပြည်သူ့လွှတ်တော်ပေါ်မှာအဲသူတို့အတီးကြိုက်တဲ့ပုံမှာတုံ့ပြန်မှုကလည်းတော်တော်ပြင်းထန်တဲ့အခါကျတော့ပြည်သူ့လွှတ်တော်ကြရင်တော့အတော်လေးကိုအကျိအငြိဒီပါတီတွင်းမှာဖြစ်စေသူ့ဖွဲ့ထားရဲမှာဖြစ်စေကော်မတီတွင်းမှာရင်ဖြစ်စေတော်တော်လေးကိုဟိုလွတ်လွတ်ရရတော့အများကြီးထိနိုင်ချေရှိရဲဒါပေမဲ့ရှင်းလင်းထောက်ပြခြင်းနဲ့ချက်ကပါလဲဆိုတော့ပြည်သူ့အတန်လွှတ်တော်အတန်ဖြစ်ရမယ်ဆိုရင်ဒီပြည်သူ့လွှတ်တော်ကထွက်လာတဲ့အတန်တွေကဘယ်လောက်ပြည်သူ့အတန်ကိုချင်းဆင်မလဲအဲ့ပြည်သူ့လွှတ်တော်ကတယောက်ချင်းစီတော့တူးချင်းစီကောင်းသက်တော်အမတ်တွေကလည်းဘယ်လောက်များများသူတို့ရဲ့သူတို့ကိုစားပြုတဲ့နေငီတွေကပြည်သူ့အတန်အောင်ကျန်ပြောမှလည်းသူတို့ဒီပြည်သူ့အနေနဲ့တင်ရောက်တာတော့ပြည်သူ့ကိုယ်စားလှယ်အနေနဲ့တင်ရောက်တာရဲ့ပြည်သူ့ရဲ့မျက်နှာကိုမူရမယ်။ကျွဲခါကျတော့အချိန်ထဲမှာလည်းပါတီဖြစ်တဲ့တကောင်ပါတီရဲ့မူဝါဒအနေနဲ့ပါတီကအဲဒီကနေပေါ်မှာဒီလိုသွက်တော်ကိုယ်စားလှယ်တွေအတွက်ကိုဒီတွန့်ဆုတ်စီရမျိုးကမှမဟုတ်အဲသိုးရင်ကြောင့်ကြဖြစ်ပြီးတော့ပါတီတစုတစ်ဖွဲ့ဒါမှမဟုတ်ဦးတယောက်ရဲ့အမြင်ပေါ်မှာပဲလာလိုက်တော့တာမျိုးဆိုရင်ကောက်ဒီလိုတွေကအရန်နေလာပါပဲအဲအဲ့လိုမဖြစ်ဘူးလို့ကျွန်တော်တို့ညွှန်နေတယ်ပေါ့နော
်ဒီကနေ့ညနေပိုင်းမှာတော့ရန်ကုန်မြို့မှာငြိမ်းစုစီပြင်ဆင်ချက်ဖြတ်သိမ်းရေးစတစ်ကာကမ်ပိန်းနဲ့စတင်လှုပ်ရှားနေပြီးငြိမ်းစုစီပြင်ဆင်ချက်ဖြတ်သိမ်းရေးနဲ့လွတ်လပ်စွာထုတ်ဖော်ခွင့်ကာကွယ်ရေးလှုပ်ရှားမှုတွေကိုအရက်ဖတ်အဖွဲ့အစည်းတွေနဲ့ကျောင်းသားတွေပါဝင်ဒီမိုကရေစီအင်အားစုတွေကလည်းပူးပေါင်းဆန့်ကျင်လှုပ်ရှားသွားကြမှာဖြစ်ပါတယ်။ပြည်သူ့လွှတ်တော်မှလည်းတခြားပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်တော်များများနဲ့တက်မတော်သားကိုယ်စားလှယ်တွေဘက်ကဒီအဆိုကိုကန့်ကွက်ပြီးတော့ပြင်ဆင်ချက်ဥပဒေချမ်းကိုလုံးဝပယ်ဖြတ်ပေးဖို့တောင်းဆိုသွားကြမှာဖြစ်တယ်လို့လည်းဥပဒေသားကပြောပါတယ်။
ဘုရားဥပဒေချမ်းတစ်ခုလုံးကိုပယ်ဖြတ်ဖို့နဲ့အထက်မှလည်းတပိတ်ချင်းတပိတ်ချင်းသူတို့ကပယ်ဖြတ်ဖို့လက်မကောင်းဘူး။အဓိကတော့သူတို့အကြောင်းပြတာတော့ဒီမိုကရေစီနောက်ပြန်ဆွဲတာတို့ပေါ့နော်။နိုင်ငံသားကြီးအခွင့်အရေးကန့်တတ်တာတို့အဲ့ဒါပဲအဲ့ဒီရောအရှိခံပြီးတော့သူတို့ဆွေးနွေးကြပါလိမ့်မယ်။အဲကျွန်တော်အနေနဲ့ကတော့ဥပဒေပြင်ဆင်ချက်ဆုံးချက်လောက်ပြန်ပါတယ်ဥရိယမှာတော့နှိမ့်နိုင်ပြီပေါ့နော်ကျွန်တော်နောက်ဆုံးဟာအခြေတစ်ခုကတော့ဟိုမှာဖြစ်တော်မှာကျွန်တော်တို့ဆွေးနွေးခွင့်ပေးပါဆိုပြီးတော့ဘယ်အချိန်တန်တင်ပေးမလဲဘယ်လိုဆွေးနွေးမလဲဆိုတော့ကျွန်တော်မသိရသေးပါဘူးနော်ဒီဖြစ်တော်မှာတော့ချက်မယ်လို့ထင်ပါတယ်သူတို့ကြားရတယ်တမန်တော်ကိုရောက်လျှောက်ဆဲကသူတို့က3-4စုခွဲပြီးတော့တင်လာတယ်ဆိုတော့တူရအုပ်စုရှင်ပေါ့နော်ဥရိတစ်ခုရှင်တူရတွေစုလိုက်ပြီးတော့အဲ့ဒီလို20လောက်ကိုစားဆိုလို့ရှင်တာကို2ယောက်3ယောက်လောက်အဲ့လိုကိုစားကြည့်ပြီးတော့တော်ရှင်းနေနိုင်တယ်လို့ကျွန်တော်တို့မျှော်မှန်းကြည့်တာပေါ့ဗျာနော်
ဒီဥပဒေစံကိုတော့အာဏာရမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ပါတီ ဒီအလွတ်တော်ကိုယ်စားလှယ်ထောက်တာမြညာနာဆိုကပြီးခဲ့တဲ့ဖေဖော်ဝါရီလ19ရက်နေ့ကအမျိုးသားလွတ်တော်အစည်းအဝေးမှာနိုင်ငံတော်လုံခြုံရေးတရားဥပဒေစိုးမိုးရေးရရွာအေးဂျန်တာယာရဲ့အတွက်ဆိုတဲ့ခေါင်းစဉ်နဲ့အဆိုတင်သွင်းခဲ့တာဖြစ်ပါတယ်။အမျိုးသားလွတ်တော်မှာဆွေးနွေးနေကြချိန်မှာလည်းရန်ကုန်မှာလူလူအင်အားရာနဲ့ချီပြီးငြိမ်းစုစီပြင်ဆင်တဲ့ဥပဒေကြောင့်ကန့်ကွက်ဆန္ဒပြခ